in Burmese.
မင်္ဂလာညနေခင်းမှာတော်တာရှင်များရှင်2019ခုနှစ်ဇွန်လ16ရက်နေ့ဝင်နေ့ညနေခင်းဗီဒီယိုစီးရီးစ်တွေကိုမိတ်ကပြဆူမြော်ဝါရှင်တန်ဒီစီကနေ6နိုင်ခွဲကနေ9နိုင်အထိ5မီတာ7 19 25တို့ကနေတိုက်ထုံးလေးပြနေပါတယ်။ဒီမှာအီတန်ဇမဒီညနေခင်းရဲ့စီးရီးစ်ကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
။မင်္ဂလာပါကျွန်တော်ရန်နိုင်မှာတနင်္ဂနွေနေ့ညနေခင်းသတင်းတွေကိုမှတ်များစွာအောင်နဲ့တူညင်ညာပေးသွားမှာဖြစ်ပါတယ်။ဥပမာပင်လယ်ကွေ့ထဲမှာရေနံတင်သင်းမောင်း20တိုက်ခိုက်ခံရဟာအီရန်နိုင်ငံရဲ့လက်ချက်ဖြစ်တယ်လို့sorry အရှင်းမင်းသားကဖြစ်တင်လိုက်ပါတယ်။ဟောင်ကောင်မှာလူတွေထောင်နဲ့ချီပြီးတော့ဒီနေ့မှာအနောက်ရောင်ဝတ်စုံတွေဝတ်ဆင်ပြီးလမ်းတွေပေါ်မှာထွက်ဆန္ဒပြခဲ့ကြပြီးတော့ဟောင်ကောင်အုပ်ချုပ်ရေးမှုကလည်းယာရုကနေနှုတ်ထွက်ပေးဖို့တောင်းဆိုခဲ့ကြပါတယ်။ဆိုမာလီနိုင်ငံမြို့တော်မိုကာဒီရှုမှာမနေ့ကဘုံးတလုံးပေါက်ကွဲခဲ့တာကြောင့်လူ10ယောက်ထပ်မံတဲ့တိုက်ဆုံမှုက23ယောက်ဒဏ်ရာရသွားခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်ဗျာ
။ဟုတ်ကဲ့ပါရှင်။နောက်တိုင်းဒေသတွေမှာတိုက်ပွဲရဲ့အမြန်ရက်ရည်ဆန္ဒထုတ်ဖော်သူတွေကိုတရားစွဲဆိုမှုတွေအမြန်ဆုံးယူသိမ်းပေးဖို့နဲ့ပြည်ရင်းစစ်အမြန်ဆုံးရပ်တန့်ဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့သမ္မတကိုငြိမ်းချမ်းလှုပ်ရှားသူတွေကတောင်းဆိုလိုက်တဲ့အကြောင်းနဲ့ပတ်သက်ပြီးတော့
ဒီလိုမျိုးနိုင်ငံတော်အစိုးရအနေနဲ့အထူးသဖြင့်ကျွန်တော်တို့နိုဘယ်ငြိမ်းချမ်းဆုရှင်ဦးဆောင်တဲ့ကျွန်တော်တို့ဘောင်ဆန်းဆုရှင်ဦးဆောင်တဲ့အစိုးရကဒီလိုမျိုးလူငယ်တွေလွတ်လပ်စွာအခြေအနေကိုပြန်ပေါ်ပေါ်ပြသတ
ဲ့ပြည်သူတွေလွတ်မြောက်ရေးနဲ့စစ်ပွဲရဲ့ရည်တောင်းဆိုခဲ့တဲ့အတွက်ထောင်ချခံခဲ့ရတဲ့ကချင်ငြိမ်းချမ်းလှုပ်ရှားသူတယောက်ကခုလိုပြောသားတာကိုလည်းမကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါပြင်သိပ္ပံနည်းပညာသတင်းတွေဖြစ်ကြတဲ့မောင်းသူမဲ့ဒရုန်းရင်နဲ့အိမ်ရောက်ပို့တဲ့ဝန်ဆောင်မှုအကြောင်းအင်တာနက်ပေါ်ကနေအချက်အလက်ခိုးယူမှုပြဿနာတွေဖြေရှင်းဖို့နောက်ပြီးဂျူတူကိုတုံးပြီးတော့လူသားတွေရဲ့ကျန်းမာရေးဆိုင်ရာအချက်အလက်တွေရယူရဲအကြောင်းစာရတွေကိုလည်းဒီနေ့နေ့မှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တဲရသတင်းတွေကိုကိုရနိုင်နဲ့မက်မြသူစီအောင်တို့ကကြီးညာပေးပါလိမ့်မယ်ရှင်။
sorry အရှေ့မင်းသားကအိုမန်ပင်လယ်ကွေ့ထဲမှာရေနံတင်သင်းပေါင်း20တိုက်ခိုက်ခံရတာဟာအီရန်နိုင်ငံရဲ့လက်ချက်ဖြစ်တယ်လို့အပြစ်တင်လိုက်ပြီးတော့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဒါနဲ့ပတ်သက်ပြီးတော့ပြည်ပြည်သူသားရက်ဒီလှုပ်ဆောင်ကြဖို့ကိုလည်းသူကတောင်းဆိုလိုက်ပါတယ်။ကြာသပတေးနေ့ကဖြစ်ခဲ့တဲ့ဘုံခွဲတိုက်ခိုက်မှုကြောင့်နော်ဝေးနိုင်ငံပိုင် front out air တင်ပေါင်းနဲ့ဂျပန်နိုင်ငံပိုင် kokuta courageous တင်ပေါင်းတို့ထိခိုက်သွားခဲ့ပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေဟာအမေရိကန်နဲ့အီရန်နိုင်ငံကြားထိမှောင်မှုတွေမြင့်တက်နေတာကိုရှင်းချဖို့အတွက်ဆိုပြီးတော့အီရန်နိုင်ငံတီရန်မြို့ကိုရောက်ရှိနေချိန်မှာဒီလိုတိုက်ခိုက်မှုတွေဖြစ်ပွားခဲ့တာပါ။အီရန်ဆိုရဟာဂျပန်ဝန်ကြီးချုပ်ရဲ့တီရန်ကိုအလယ်လာရောက်တဲ့အချိန်မှာဂျပန်တင်မောအပါဝင်ရေနံတင်တင်မောနှစ်ဆင်းကိုတိုက်ခိုက်ပြီးတော့မလေးမစားလုပ်ခဲ့တယ်ဆိုပြီး sorry အရှင်မင်းသားမိုဟာမက်ဘင်ဆာမန်ကဒီတွေ့ဆုံမင်းများကမှပြောထားတာကိုကူးကားပြီးတော့ sorry ပိုင်းအက်စထရာအော်ဆက်သတင်းစာကဖော်ပြပါတယ်။ဒါပြင်အမေရိကန်သတင်းတွေမှာဖော်ပြနေတာကြောင့်တော့ sorry အရေးပြနဲ့အမေရိကန်နိုင်ငံတို့ရဲ့ဆက်ဆံရေးထိခိုက်မှာမဟုတ်ဘူးလို့လည်းသူကပြောပါတယ်။ဆော်ဒီအာရေဗျနိုင်ငံအနေနဲ့ဒေသတွင်းမှာစစ်ဖြစ်လာမှာကိုမလိုလားတာကြောင့်မလိုလားကြောင့်ဒါပေမဲ့ဆော်ဒီပြည်သူတွေအချုပ်အခြာအာဏာနဲ့အရေးကြီးတဲ့ဂျိုးစီးပွားတွေကိုထိခိုက်ချင်းချောက်လာမယ်ဆိုရင်တော့ရင်ဆိုင်ဖြည့်ရှင်းသွားဖို့တုံ့ဆိုင်နေမှာမဟုတ်ဘူးလို့လည်းသူကပြောလိုက်ပါတယ်။အီရန်နိုင်ငံကတော့ဒီတိုက်ခိုက်မှုမှာသူတို့ပါဝင်ပတ်သက်ခြင်းမရှိဘူးဆိုပြီးတော့ပြောထားပါတယ်ခင်ဗျာ။
ကမ္ဘာအင်အားကြီးနိုင်ငံတွေကအီရန်နျူကလ িয়ার သဘောတူညီချက်နဲ့ဖက်တယ်လို့အပြုသဘောဆောင်တဲ့လက္ခဏာမပြရင်အီရန်အနေနဲ့လည်းသူတို့ဘက်ကလိုက်လျောမှုတွေကိုဖျက်တောက်သွားမယ်လို့အီရန်သမ္မတဟာဆန်ရူဟီနီကပြောဆိုလိုက်ပါတယ်။စနေနေ့ကတာဂျီကစ္စတန်မှာပြုလုပ်တဲ့အာရှထိပ်သီးညီလာခံမှာသမ္မတရူဟာနီကအခုလိုပြောလိုက်တာဖြစ်ပြီးအပြုသဘောဆောင်တဲ့လက္ခဏာဆိုတာကိုတော့အသေးစိတ်ပြောမသွားခဲ့ပါဘူး။ပြီးခဲ့တဲ့ကြာသပတေးနေ့ကလောင်စာစီတင်တင်မောနစင်အိုမန်ပင်လယ်ကွေ့မှာအတိုက်ခိုက်ခံရပြီးအီရန်နဲ့အမေရိကန်နှစ်နိုင်ငံတင်းမာမှုတွေကြားမှာပဲသမ္မတရူဟာနီကအခုလိုပြောလိုက်ကြပါ။လောင်စာစီတင်တင်မောတိုက်ခိုက်ခံရမှုကအီရန်ရဲ့လက်ချက်ဖြစ်ကြောင်းအမေရိကန်ကစွပ်စွဲထားပြီးအီရန်ကဒီစွပ်စွဲချက်ကိုညှင်းပယ်ထားပါတယ်။အီရန်နျူကလ িয়ার သဘောတူစာချုပ်ကနေအမေရိကန်ကတစ်ဖက်သက်နှုတ်ထွက်ခဲ့ပြီးအီရန်အပေါ်တန်ခတ်ပိတ်ဆို့မှုတွေပိုလုလာပြီးတဲ့နောက်အီရန်ဘက်ကလည်းစာချုပ်ပါအချက်အလက်တွေကိုလိုက်နာမှုစတင်လျှော့ချလာတာပါ။အာရှဒေသတွင်တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ယုံကြည်မှုတည်ဆောက်တဲ့အာရှထိပ်သီးညီလာခံမှာဗြိတိန်တရုတ်ပြင်သစ်ဂျာမနီနဲ့ရုရှားနိုင်ငံတွေကလည်းတက်ရောက်ခဲ့ပါတယ
်။ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုမြို့ကလူစီကားရလမ်းတစ်ခုပေါ်မှာစနေနေ့တုန်းကကာဗွန်တလုံးပေါက်ကွဲခဲ့တာကြောင့်လူ၁၀ယောက်ထပ်မံတည်ဆုံးပြီးတော့23ယောက်ဒဏ်ရာရသွားတယ်လို့မျက်မြင်သက်သေတွေနဲ့ကျန်းမာရေးထောင်ဝန်ရှိသူတွေကပြောပါတယ်။ဆိုမာလီလွတ်တော်နာကမာကာအယ်မူကရာမာလမ်းမပေါ်မှာရှိတဲ့လုံခြုံရေးတွေကအဲဒီကားကိုရပ်တန့်ပြီးစစ်ဆင်းနေတုန်းမှာကာဗွန်ကွဲခဲ့တာဖြစ်ပါတယ်။အရှဘတ်ဖော့ကတော့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ချက်ချင်းပဲပြောဆိုလိုက်ပါတယ်။လူ9ယောက်ကတော့နေရာမှာပဲဖွဲ့ချင်းပြီးတည်ဆုံသွားခဲ့ပြီးတော့အနည်းဆုံးနောက်ထပ်3ယောက်ကတော့သူတို့ရတဲ့ဒဏ်ရာရင်းနဲ့တည်ဆုံသွားခဲ့တယ်လို့ဆေးရုံကအတီးပြုတ်ပြောကြပါတယ်။ပောက်ကွဲမှုကြောင့်မိโกလုံးကြီးထွက်လာခဲ့တယ်လို့အနီးနားဖောင်ဝန်းကျင်မှာရှိတဲ့အဆောင်အုံတချို့အကြီးရဲထိခိုက်ပျက်စီးတာဒါမှမဟုတ်ပြိုကျတာတွေရှိခဲ့ပါတယ်။ Shabat Pue Ha Somali Suyago Pilchabu Dre, Sezuni Taku Georgia, Taikai Lagera Pibari, Damelan House at Demaro, El Shabat Pue Ha, Mogadi Shumuga Dro Dimtar and Niarigo, Lelo Kabido, Throya Amaga Nemi Tomimago Les Social Lania Pibari.
တနင်နီးပါးကြာနေပြီဖြစ်တဲ့အာဖဂန်စစ်ပွဲတွေအဆုံးသတ်ဖို့အတွက်အမေရိကန်နဲ့တာလီဘန်ကြားရေးပါတဲ့တွေ့ဆုံဆွေးနွေးမှုတွေကိုရှေ့သတင်းပတ်အစောပိုင်းမှာကာတာနိုင်ငံမြို့တော်ဒိုဟာမှာပြုလုပ်သွားမှာဖြစ်ပါတယ်။အမေရိကန်ကိုယ်စားလှယ်အဖွဲ့ကိုအာဖဂန်နယ်ဘွားအမေရိကန်နိုင်ငံသားဇယ်မေခါလီဇတ်ကဦးဆောင်တာဖြစ်ပြီးအခုတွေ့ဆုံဆွေးနွေးပွဲကခုနှစ်ကြိမ်မြောက်ဖြစ်ပ အဓိကထားဆွေးနွေးနေကြတာပါ။တာလီဘန်တွေအနေနဲ့အပြစ်ခတ်ရက်ဆဲပြီးအာဖဂန်အစိုးရပါဝင်တဲ့ဆွေးနွေးပွဲတွေကိုပြုလုပ်သွားဖို့ဆွေးနွေးညှိနှိုင်းမှုနောက်ဆုံးရလဒ်အနေနဲ့အမေရိကန်ကတောင်းဆိုတာဖြစ်ပါတယ်။ငြိမ်းချမ်းရေးဆွေးနွေးပွဲအတွင်းအဓိကအချက်နှစ်ချက်ကိုအောင်မြင်ကြိုးစားသွားမှာဖြစ်ပြီးတစ်ဖက်ကလည်းလိုက်လိုက်လျော်လျော်ရှိဖို့လိုကြောင်းအမေရိကန်အဖွဲ့ကိုဦးဆောင်သူခါလီဇတ်ကရှေ့သတင်းပတ်ဆွေးနွေးပွဲတွေမတိုင်မီထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဆွေးနွေးပွဲတွေကရှေ့မတိုးနောက်မဆုတ်အခြေအနေဖြစ်နေပေမဲ့လုံးဝရပ်တန့်သွားတာမဟုတ်ပဲတဖြည်းဖြည်းတိုးတက်မှုရှိတာမြင်ရတယ်လို့တာလီဘန်စစ်သွေးကြွဘက်ကညှိနှိုင်းရေးအဖွဲ့ပြောခွင့်ရဆူဟာလီရှဟင်းက VOA ကိုပြောပါတယ်ရှင်။ဒီအမေရိကန်တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ5.19kHz 1068ည5.19kHz 1995နဲ့5.25kHz 1765တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေ့တနင်္ဂနွေနေ့ညနေခင်းသတင်းတွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။ဟောင်ကောင်မှာလူတွေထောင်နဲ့ချီပြီးတော့ဒီကနေ့မှအနောက်ရောက်ဝတ်စုံတွေဝတ်ဆင်ပြီးလမ်းမော်ထွက်ဆန္ဒပြခဲ့ကြပြီးတော့ဟောင်ကောင်အုပ်ချုပ်ရေးမှုကိုလည်းယာယီကနေနှုတ်ထွက်ပေးဖို့ကိုတောင်းဆိုခဲ့ကြပါတယ်။ဟောင်ကောင်မှာနေထိုင်တဲ့သူတွေကိုတရုတ်နိုင်ငံပြည်မာကြီးကိုပို့ပြီးတော့တရားစီရင်ခွင့်ပြုလာနိုင်တဲ့ဥရေကျန်းကိုတည်ပြုဖို့လှုံ့ဆော်ခဲ့တာကြောင့်ဟောင်ကောင်ဒေသခံတွေကအခုလိုဆန္ဒပြတောင်းဆိုခဲ့ကြတာပါ။ဆန္ဒပြတဲ့သူတွေဟာနေရာတီအပူတန်းကိုကြံ့ကြံ့ခံရင်းနဲ့ဗစ်တိုးရီးယားပန်းချံကနေဟောင်ကောင်ဘိုးဆိုးရယုံနေစီကိုချီတက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။တူဆူရကကြောတော့နောက်ခံပေးထားတဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးဂယ်ရီလမ်ကတော့ဒီဥရေကျန်းကိုတီးပြုတ်ဖို့အကန့်အသတ်မရှိရွှေဆိုင်လိုက်ပေမဲ့ဆန္ဒပြတဲ့သူတွေတောင်းဆိုထားသလိုမျိုးတော့လုံးဝယုံသိမ်းလိုက်တာမဟုတ်ပါဘူး။ဟောင်ကောင်အစိုးရကအခုလိုလှုပ်တာဟာ1998ခုနှစ်ကဟောင်ကောင်ကိုဗြိတိန်နိုင်ငံစီကနေတရုတ်နိုင်ငံလက်ထဲကိုလွှဲပြောင်းပေးခဲ့တဲ့အချိန်ကစတင်ပြီးတော့အရေးပါတဲ့နိုင်ငံရေးအလဲပြောင်းနေတဲ့ကတခုဖြစ်သလိုအုပ်ချုပ်ရေးမှူးဂယ်ရီလမ်အနေနဲ့ဟောင်ကောင်ကိုဆက်လက်ဦးဆောင်နိုင်ပါမလားဆိုပြီးတော့မေကွန်နေထုတ်တာရည်လည်းရှိလာနေပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကလူတန်းလောက်ဆန္ဒပြခဲ့ကြတယ်လို့ဆန္ဒပြပွဲကိုဦးဆောင်သူတွေကပြောကြားလိုက်ပြီးတော့ဒီကနေ့မှလည်းဆန္ဒပြတဲ့သူအရေအတွက်ဟာအဲ့လောက်ရှိပုံရတယ်လို့ဆိုပါတယ်။ဘော်လူးနေတုန်းကတော့ဟောင်ကောင်ရဲ့စီးပွားရေးအချက်ချာနေရာမှာရဲတွေကဆန္ဒပြတဲ့သူတွေကိုရာဘာကြီးစံတွေမျက်ရည်ယိုဘုံးတွေတုံးပြီးနေနေကြတာကြောင့်ရဲတွေနဲ့ဆန္ဒပြတဲ့သူတွေကြားမှာအကြမ်းဖက်တာတွေအထိဖြစ်ခဲ့ပြီးတော့အချို့ဗန်တွေလည်းပိတ်ပစ်ခဲ့ရတဲ့အထိဖြစ်ခဲ့ပါတယ်ခင်ဗျာ။
အမေရိကန်ကနေအိန္ဒိယနိုင်ငံကိုတင်သွင်းတဲ့သွင်းကုန်တွေအပေါ်အိန္ဒိယဘက်ကအခွန်တိုးမြင့်တက်မှတ်လိုက်ပါတယ်။ဒီလိုအခွန်စည်းကြက်လိုက်တာကဒီကနေ့တနင်္ဂနွေနေ့ကစအသက်ဝင်မှာဖြစ်ပြီးအမန်ဇေးနဲ့ပန်းသီးတွေအပါအဝင်အမေရိကန်ကုန်ပစ္စည်း28မျိုးကိုအိန္ဒိယအစိုးရကကုန်သွယ်ခွန်တွေတိုးကောက်သွားမှာဖြစ်ပါတယ်။အိန္ဒိယကအမေရိကန်ရဲ့အမန်ဇေးတွေကိုအများဆုံးတင်သွင်းနေပြီးအမေရိကန်နိုင်ငံထွက်ပန်းသီးတွေကိုဒုတိယအများဆုံးတင်သွင်းနေတာပါ။အိန္ဒိယကတင်ပို့တဲ့ပစ္စည်းတွေထဲကားပစ္စည်း၊ဓာတုပစ္စည်း၊အဖိုးတန်လက်ဝတ်ရည်ရည်တွေနဲ့ကုန်ကျန်းတွေပါဝင်ပါတယ်။အိန္ဒိယကအမေရိကန်ကုန်ပစ္စည်းတချို့အပေါ်သွင်းကုန်ခွန်တွေတိုးမြင့်ကောက်ခံသွားမယ်လို့ပြီးခဲ့တဲ့နှစ်ဇွန်လကတည်းကပြောထားခဲ့တာပါ။အိန္ဒိယရဲ့တမန်နီနဲ့အလူမီနီယံသွင်းကုန်တွေအပေါ်အခွန်တွေတိုးမြင့်ကောက်ခံမှုကိစ္စကိုအမေရိကန်ကကွင်းလွတ်ခွင့်မပေးတဲ့အတွက်နှစ်နိုင်ငံကြားကုန်သွယ်ရေးတင်းမာမှုတွေစခဲ့တာဖြစ်ပါတယ်။ကမ္ဘာအင်အားကြီးဆုံးဒီမိုကရေစီနိုင်ငံနှစ်ခုဖြစ်တဲ့အမေရိကန်နဲ့အိန္ဒိယအကြားမှာကုန်သွယ်ရေးဆွေးနွေးမှုတွေလုပ်ပြီးဖြည့်ရှင်းနိုင်မယ်လို့မျှော်လင့်ခဲ့တာကြောင့်အိန္ဒိယဘက်ကကုန်သွယ်ခွန်တွေတိုးကောက်ဖို့ကိစ္စကိုအကြိမ်ကြိမ်ရွှေ့ဆိုင်းခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအိန္ဒိယနိုင်ငံအပေါ်ကုန်သွယ်ရေးအထူးခံစားခွင့်ကိုပြန်ယူသိမ်းဖို့အခုလအစောပိုင်းမှာဆုံးဖြတ်ခဲ့တာကြောင့်အိန္ဒိယဘက်ကအခုလိုပြန်ပြီးတော့တုံ့ပြန်လိုက်တာဖြစ်ပါတယ်ရှင်။
ယူကနနိုင်ငံမှာအီဘိုလာရောဂါကူးစက်ပြန့်ပွားမှုကိုတိုက်ဖြတ်ဖို့အတွက်ဆေးရုံနဲ့ဆေးဝါးထောက်ပံ့တွေအလုံးတော့မရှိဘူးလို့ယူကနကျန်းမာရေးတာဝန်ရှိသူတွေကပြောကြားလိုက်ပါတယ်။အီဘိုလာရောဂါပိုးကူးစက်ခံရသူတွေကိုတည်တံ့ထားရှိဖို့အတွက်နေရာမရှိဘဲ အဲ့လူတွေကိုဒေသခံစင်းုံတွေကပန်းချန်တွေအတွင်းမှာတဲထိုးပြီးထားထားရတယ်လို့ပြောပါတယ်။ဒါပြစင်းုံလည်း3လက်8တီအလုံးလုံးမရှိတာကြောင့်ဂျမားရဲ့ဝန်ထမ်းတွေကိုလည်းချွေချွေတာတာနဲ့ပေးနေရတယ်လို့ဆိုပါတယ်။ဒီနေ့မှာပဲကွန်ဂိုဒီမိုကရက်တစ်သမနိုင်ငံနဲ့ယူဂန္ဒါနိုင်ငံမှာဒီပြန်ပြီးတော့ဖြစ်လာနေတဲ့ဒီအီဘိုလာရောဂါကူးစက်ပြန့်ပွားနေတာနဲ့ပတ်သက်ပြီးတော့နိုင်ငံတကာမှာအများပြည်သူဂျမားရဲ့ပေါ်အခြေအရေးပေါ်အခြေအနေတရက်မကျညာဖို့ကိုကမ္ဘာဂျမားရဲ့ဖွဲ့ချုပ် WHO ကတောက်ချာနေကဆုံးဖြတ်လိုက်ပါတယ်။အီဘိုလာရောဂါတကြောပြန်ဖြစ်ပေါ်လာတာကိုကဲဖြတ်သုံးသပ်ဖို့အတွက်ကုလသမဂ္ဂဂျမားရေးဌာနကျွမ်းကျင်သူတွေရဲ့အစည်းအဝေးကိုဆွစ်ဇာလန်နိုင်ငံဂျနီဝါမြို့မှာ3ရက်မြောက်ကျင်းပခဲ့ပါတယ်ခင်ဗျာ
။ပြီးခဲ့တဲ့ဧပြီလအတွင်းကအကြီးအကျယ်မီးလောင်ကျွမ်းခဲ့တဲ့ပြင်သစ်နိုင်ငံက Notre Dame ခရီးရန်ဘုရားကျောင်းကြီးမှာပထမဆုံးအကြိမ်ဝတ်ပြုဆုတောင်းပွဲတစ်ခုကိုပြုလုပ်ခဲ့ပါတယ်။လူဦးရေကန့်သက်ထားတဲ့ဒီဆုတောင်းပွဲကိုပြင်သစ်ခရီးရန်ဂိုင်းချုပ် Michael Opetit ကဦးဆောင်ပြီးလူ30လောက်တက်ရောက်ခဲ့တာပါ။တက်ရောက်သူအများစုကခရီးရန်ဘုန်းတော်ကြီးတွေနဲ့ဘုရားကျောင်းအလုပ်သမားတွေဖြစ်ပါတယ်။ဘုရားကျောင်းကြီးပြန်လည်တည်ဆောက်ရေးမှာပါဝင်သူတွေကိုလည်းတက်ရောက်ဖို့ဖိတ်ကြားခဲ့ပါတယ်။ဒီဝတ်ပြုဆုတောင်းပွဲကိုကက်သလစ်ရုပ်မြင်သံကြားလိုင်းကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့ပါတယ်ရှင
်။ကွင်လန်နဲ့မမြတ်တဲ့စင်အောင်လို့ရတဲ့နေ့ကိုကြီးညာပေးခဲ့ကြပါ။အခုဆက်ပြီးတော့တင်ဆက်မှတွေကိုတင်ဆက်ပေးပါမယ်။အရင်ဆုံးတော့တိုင်းဒေသတိုက်ပွဲရဲ့ရည်ဆန္ဒပြသူတွေကိုရေးယူမှုရပ်တန့်ဖို့အတွက်ပြည်သူတွေတောင်းဆိုနေကြောင်းတင်ဆက်ပေးကြပါမယ်။တိုင်းဒေသကတိုက်ပွဲတွေအများဆုံးရည်ရည်ငြိမ်းချမ်းစွာဆန္ဒထုတ်ဖော်သူတွေကိုပုံမှန်မျိုးစုံနဲ့တရားစွဲဆိုနေမှုတွေကိုအများဆုံးရည်သိမ်းပေးဖို့နဲ့ပြည်ရင်းစစ်အများဆုံးရပ်တန့်ဖို့နိုင်ငံတော်တိုင်းပြည်ကပုဂ္ဂိုလ်နဲ့သမရကိုငြိမ်းချမ်းလှူရှာသူတွေကတောင်းဆိုလိုက်ပါတယ်။လက်တလောကချင်းစစ်ရပ်တန့်ရည်ဆန္ဒထုတ်ဖော်ခဲ့ကြတဲ့ကချင်းလူငယ်တွေနဲ့ရန်ကုန်ကငြိမ်းချမ်းစွာလှူရှာသူလူငယ်တွေကိုလည်းငြိမ်းစုစီပုံမှန်တွေနဲ့ရဲစခန်းတွေကတရားစွဲဆိုတရားထားတာတွေကိုလည်းတရားဥပဒေနဲ့ညီရင်ဆိုင်သွားကြမယ်လို့လည်းတရားစွဲခံရသူတွေကပြောနေပါတယ်။မဆူမုံကပြပြပေးပါလိမ့်မယ်ရှင်
။မစတဲ့နဲ့တိုင်းရင်းသားလက်နက်ကင်တပ်တို့ကြားတိုက်ပွဲတွေဖြစ်ပြီးတော့စစ်ရေးပြိပခါတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်စတဲ့တိုင်းရင်းဒေသတွေကစစ်မီးတွေငြိမ်မှုနဲ့စစ်ပေးရှောင်ပြည်သူတွေရဲ့အရေးငြိမ်းစွာနဲ့ပြည်တွင်းငြိမ်းချမ်းရေးလှုပ်ရှားသူတွေကဆန္ဒထုတ်ဖော်ခဲ့ကြတာပါ။ဆ
ရာတို့ကမှရောက်ချင်နေတာဒုက္ခရောက်နေတယ်စပါတော့ဘူးချင်းကချင်ကြီးပေါ်နေရခိုင်တွေပြင်းနေရှမ်းပြည်နယ်ကတွင်းပြင်းနေကိုတတိယတဲ့အထက်ကြောင့်မလို့ကျွန်တော်တို့ဟာဒီနေရာမှာရောက်ချင်နေတာဖြစ်ပါတယ်။ဒီမှာဆင်းနေတဲ့ဒီပေါ်မှာ
အခုလိုမျိုးကချင်တကြောပြန်ဆစ်ရှင်းနေပြတဲ့အချိန်မြန်မာနိုင်ငံတော်ဝန်ပြည်တွင်းစစ်ရက်ဖို့ငြိမ်းချမ်းစွာဆန္ဒထုတ်ဖော်ခဲ့ကြတဲ့ငြိမ်းချမ်းရေးလှုပ်ရှားမှုဦးဆောင်သူလူငယ်9ဦးကိုရန်ကုန်တိုင်းဗဘဲတန်းရဲအာဏာပိုင်တွေဘက်ကငြိမ်းစုစီပုံမှန်နဲ့တရားစွဲဆိုထားတယ်လို့ကိုရိုင်းတရားစွဲခံထားရတဲ့ပြည်တွင်းငြိမ်းချမ်းရေးလှုပ်ရှားသူမတ်အီတင်စာမောင်က VOA မြန်မာပိုင်းကိုပြောပါတယ်။ဟို
မြန်မာတို့သူတို့ကတော့ရဲစခန်းကိုလာခိုင်းနေပေါ့နော်။ဒါပေမဲ့မြန်မာတို့ထဲက9ယောက်ထဲကဟိုကိုတင်လင်းဖို့နဲ့မတ်စစ်စာလေးကိုတော့သူတို့အကြောင်းကြားတာပို့တယ်။ကျန်တဲ့3ယောက်မြန်မာရဲ့ကိုယူဆော့ရဲ့မတ်ဒါရောသူတို့အကြောင်းကြားစာပို့မလား။ရဲကအကြောင်းကြားစာပို့မလား။ဒါကမှလည်းရဲခံမသွားဘဲနဲ့နေလိုက်တယ်မှာ။ဒီနေသူစီကိုမတင်ဘူးပေါ့နော်။မတင်ရတဲ့အကြောင်းရင်းကလည်းညီမတို့ရဲ့ဒီနိုင်ငံသားခွင့်ရေးလို့ညီမတို့ကခံယူထားတယ်။ဒီကိစ္စကြီးကိစ္စရင်းနဲ့ပတ်သက်လိုက်ညီမတို့ရဲ့လှုပ်ရှားမှုနဲ့ပတ်သက်လိုက်အကြောင်းကြားစာကဘယ်တော့မှကျလာတယ်လို့မရှိဘူး။အသာတူစီခွင့်ပြုလိုက်တယ်လို့မရှိဘူး။ကိုယ်ညီငယ်ကိုတောင်းဆိုမယ်၊ပွဲတစ်ခုလုပ်မယ်ဆိုရင်တော့ဒါကြီးအနောက်ဆက်တစ်ခုကျုပ်ဖြစ်လာတဲ့အတွက်ချူတော်လေ
။အခုလိုမျိုးရန်ကုန်မြို့မှာပြည်တွင်းငြိမ်းချမ်းရေးလှုပ်ရှားခဲ့သူတွေကိုအရေးယူနေသလိုပဲကချင်ပြည်နယ်မြကြီးနားမြို့မှာလည်းစစ်ပေးဆောင်လူငယ်တွေကရင်းကျဲစွာနဲ့တရုတ်ဖို့တင်ဆက်ခဲ့ကြတဲ့အတွက်ဥဆောင်သူကချင်လူငယ်တို့ကိုရင်းစုစီပုံမှန်နဲ့တရားစွဲဆိုထားပြီးတော့လာမယ့်ဇွန်လ19ရက်နေ့မှာတော့တရက်ခွင်မှာဆက်လက်တရားရင်ဆိုင်ကြမှာဖြစ်ပါတယ်။ပြည်တွင်းရင်းကျဲရေးကိုဦးစားပေးဖော်ဆောင်မယ်ဆိုတဲ့ NLD ဆိုရလက်ထက်မျိုးပဲရင်းကျဲရေးဆုရှင်တို့လည်းဖြစ်ခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နိုင်ငံကိုဦးဆောင်နေတဲ့အချိန်မှာအခုလိုစစ်ပွဲတွေရပ်ဖို့ရင်းကျဲစွာဆန္ဒထုတ်ဖော်နေသူတွေကိုပုံမှန်မျိုးမျိုးနဲ့ဖမ်းဆီးတရားစွဲဆိုနေတာကတော့အတော်လေးကိုမဖြစ်တဲ့အနေအထားဖြစ်တယ်လို့ပိတ်မိပြည်သူတွေလူမျိုးရင်းနဲ့စစ်ပွဲရရေးတောက်ဆူခဲ့ခြင်းတပ်မတော်ကိုတည်ဖြတ်ခဲ့တယ်ဆိုတဲ့အမှုနဲ့မြစ်တီးနားမှာထောင်ချခံခဲ့ရတဲ့ရေးရရေးလှူရှာသူကချင်လူရဲ့ကိုလွမ်းဆောင်ကလည်းပြောပါတယ
်နိုင်ငံတော်အစိုးရအနေနဲ့ဒီလိုမျိုးကျွန်တော်တို့လူငယ်မျိုးဆက်တဲ့တွေဟာဒီဒီဒင်းစစ်ရဲ့ခါတီမှုတွေကိုကျွန်တော်တို့ရင်ဆိုင်နေရတယ်ကျွန်တော်တို့ရဲ့အနာဂတ်တွေဟာပုံပြမဟိုညှော်လင့်ချက်နေလာတဲ့အတွက်ကြောင့်မျိုးဒီရင်းချမ်းရေးကိုအမြန်ဆုံးရချင်တဲ့သဘောတွေနဲ့ကျွန်တော်ဒီလိုမျိုးတို့လှူဆောင်မှုတွေကျွန်တော်တို့လှူရှာမှုတွေလှူဆောင်မှုတွေအမြင်ဖွင့်မှုတွေလှူဆောင်တာပေါ့ဆိုတော့ဒါက ก็ตั้งแต่ที่ผมมีชั้นที่มาที่ท้องสุสมิกุปงพอเสียพูดแต่จำนวนลูกสาวตัดไปแต่วัยรุ่นแต่กูจำทัดเสียหาคือจำนวนลูกสาวดำหัวเนาะสรุปว่าพี่มาที่ตรงนี้ในยันดอโซยานเนี่ยทุกที่จะรู้ดีจำนวนเป็นยิ่งชั้นสุสิ่งสองเดจำนวนสองชั้นสุสิ่งสองเดจะยากาที่ตรงนี้ดูเนี่ยดีลูกสาวเชนเนี่ยกูเป็นพอพี่อาจารย์เด
ลูกสาวมือเด็กจะรู้ไม่กดแต่ตรงจันเนี่ยขนาดน่าจะรู้อายุ5-6ขวบเด็กจะรู้ลูกสาวมือเด็กค่ะแต่ว่าในงานดอสุยาด้วยตัวเองในงานดอด้วยตัวเองรู้ว่าไม่ติดตัวเด็กติดอยู่เด็กลูกสาวมือเด็กจะรู้อันนี้มือเด็กจะรู้ก็ชัดๆจังมาเลยปีดูเรียบกันได้ก็ได้คุยเด็กอันนี้ได้ก็ได้เลยอันนี้ยี่ยี่จะต้องสูญจะดีกว่าเลี้ยท้าบุเร่ปีดูเรียต้องสูญเลยปีดูยี่ยี่ก็พอสั่งได้เอาได้ก็เขาต้องดีกว่าเลี้ยท้าสาวยาปีบุลูเร่ลูเร่
ီမတို့နေနေကတော့နေနေဆင်းဒီပွဲအများဆုံးခေါ်ခိုင်းပြီးတင်နေပေါ့နော်နေနေဆင်းဒီပွဲဆိုတာလည်း20ပြားစုတင်လို့လိုမျိုးတစ်ဖက်နဲ့တစ်ဖက်ညီညွတ်မှုမရှိတဲ့အရာမျိုးပြောရတော့မဟုတ်ဘူးနိုင်ငံကြီးရဲ့စစ်မှန်မှုရှိတဲ့တကယ်ကိုတန်းတူညီတူမှုရှိတဲ့အပြန်အလှန်လေးစားမှုရှိတဲ့နေနေဆင်းဒီပွဲတွေကိုခေါ်ခိုင်းပြီးတင်နေနောက်တစ်ချက်ကတော့ humanitarian ပေါ့နော်ဒီလက်ပြဆောက်ထားဖို့အနေနဲ့ကျမတို့အနေနဲ့ပဲတောင်းဆိုရဲလူ့ထုံတိတ်ခေါ်ထောက်ပြီးတော့မှဒီလူသားတွေအပေါ်မှာဌာနထောက်ပံ့မှုတွေကအများကြီးလုပ်ပေးနေရမယ်ဒီနိုင်ငံရဲ့နိုင်ငံသားတွေပဲလေ
အခုချိန်ထိလည်းတိုက်ပွဲတွေပြင်းထန်နေစေတိုင်းရင်းဒေသတွေမှာတောင်ကနေရှိတဲ့ဆစ်ဆောင်တွေဟာတနေ့ထက်တနေ့ပိုတိုးလာတယ်လို့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ဆက်ဆက်တယ်ဆိုတဲ့တန်တရားနဲ့ဆစ်ဆောင်ဒေသခံပြည်သူတွေကိုလည်းအစုလိုက်ပြုံလိုက်ဖမ်းဆီးစစ်ဆေးမှုတွေပိုများလာနေတဲ့အနေအထားဖြစ်နေတဲ့အတွက်နိုင်ငံတကာနဲ့ပြည်တွင်းမှာလည်းစိုးရိမ်ပကင်းဖြစ်နေတဲ့အနေအထားဖြစ်ပါတယ်ရှင်
မဆူမတက်ဆက်ပေးကြတာဖြစ်ပါတယ်အခုတခါမှာတော့လူရင်းနဲ့ပစ္စည်းပို့မဲ့အစားမောင်းသူမဲ့ drawing နဲ့အင်းရောင်းပို့ဆောင်တဲ့ဝန်ဆောင်မှုကြောင့်ကိုတက်ဆက်ပေးကြပါတယ် online ပေါ်ကနေရောင်းဝယ်လုပ်တဲ့ Amazon လုပ်ငန်းကြီးကဈေးဝယ်အမှားတွေကိုမောင်းသူမဲ့ drawing တွေနဲ့အင်းရောင်းပို့ပေးမဲ့ဝန်ဆောင်မှုကလာမယ့်လတွေအတွင်းမှာစတင်နိုင်တော့မယ်လို့ comment ထားတဲ့အကြောင်းကြေညာလိုက်ပါတယ် VOA သတင်းတော် Kevin Eno ရဲ့သတင်းကိုတော့မတ်တင်ကြီးထက်ကပြပြပေးပါလိမ့်မယ်ရှင်
Amazon လုပ်ငန်းကြီးရဲ့အမှုဆောင်တွေအဆိုအရတော့ဒီမောင်းသူမဲ့ drone ရှင်တွေကကဘာကြီးကိုပြောင်းလဲပြစ်နိုင်ပါတယ်တဲ့ Amazon လုပ်ငန်းကြီးက Jeff Wiki ကအခုလိုပြောပါတယ
် So I think this is beautiful
ဒီကနေ့ကလာနဲ့အကန့်ညီဆုံးခေတ်အမီဆုံးစနစ်ဖြစ်ပြီးကောင်းလဲကောင်းတယ်လို့ကျွန်တော်ထင်ပါတယ
်လာမယ့်လပိုင်းနှစ်အတွင်း American ပြည်ထောင်စုမှာဒီမောင်းသူမဲ့ drone ရှင်နဲ့ပစ္စည်းတုပ်အသေးလေးတွေကိုအင်တန်ရာရောက်ဆက်ပြီးပို့ပေးတော့မှာလို့လဲAmazon လုပ်ငန်းကြီးက Jeff Wiki ကပြောပါတယ်
။ Once the customer gets too close
ပစ္စည်းမှာတဲ့သူနဲ့နီးလာပြီဆိုရင်တော့မြေပြင်ကိုမဆင်းခင်အဝေးတိုင်း drone ရင်ကအရင်ဆုံးစူးစမ်းစစ်ဆေးမှာပါ။ drone ရင်အနေနဲ့ဒါကဘေးမကင်းဘူးလို့သတ်မှတ်ရင်အောက်ကိုဆင်းမှာမဟုတ်ပါဘူး
။ဒီလိုအင်အရောက်ပို့မဲ့ဝန်ဆောင်မှုကိုစမဲ့အချိန်နဲ့နေရာအတိအကျတော့မသိရသေးပေမဲ့ဒီမောင်းသူမဲ့ drone ရင်နဲ့ပို့ဆောင်မှုကဘေးကင်းမယ်ဆိုတာကိုတော့အတိအကျပြောနိုင်ပါတယ်လို့လဲဝီကီကပြောပါတယ်မောင်းသူမဲ့ drone ရှင်တွေကလျှက်စစ်ဓာတ်အားသုံးမှဖြစ်ပေမဲ့15မိုင်လောက်အထိပဲပြန်တက်နိုင်မှာပါနောက်သဲမဲ့ပစ္စည်းအရွယ်အလေးချိန်ကိုလည်း9ပေါင်အထိပဲသတ်မှတ်ထားပါတယ် Las Vegas မှာလုပ်တဲ့အမေဆုံးရဲ့ပထမဆုံးသော Remars အခမ်းအနားမှာအခုလိုကြီးညာခဲ့တာဖြစ်ပြီး drone ရှင်ကိစ္စတစ်ခုတည်းတော့မဟုတ်ပါဘူးတစ်ချိန်မှာကဘာပတ်လမ်းတဲ့ကိုလူ6ယောက်ထိပို့ဆောင်ပေးမဲ့အမေဆုံးရဲ့ Shepherd အာကတရှင်အတွက်ကိုလည်းဒီပွဲကိုတယောက်သူတွေဝင်ရောက်ခွင့်ရခဲ့ပါတယ်။ဘယ်ချိန်မှာဒီခီးစဉ်တွေစနိုင်မလဲဆိုတာကတော့အတိအကျမသိသေးပါဘူး။ဒါပေမဲ့လည်း SpaceX နဲ့ Virgin Galactic တို့လိုကုမ္ပဏီတွေနဲ့အပြိုင်လုလာတာနဲ့အတူအာကတအလဲအပတ်ခီးတွေလက်တွေ့ဖြစ်ဖို့ပို့ပြီးတော့နှီးဆက်လာနေပါပြီ။ Software Engineer Lihi Granados ကအခုလိုပြောပါတယ
် I just think it's so cool that it's so becoming so accessible to
ပစ္စနာရှိရင်ဘယ်သူမှစိုးသုံးမွင့်ရလာတာကတိတ်ကောင်းတယ်လို့ကျွန်တော်ထင်ပါတယ်ဒါပေမဲ့လည်းလူတိုင်းအတွက်ဖြစ်လာဖို့ကျွန်တော်တို့အခုလောက်ထိလောက်လာနိုင်တာတိတ်ကောင်းတယ်လို့ထင်ပါတယ
်ကဘာပေါ်ကကိစ္စပြန်ပြောရမယ်ဆိုရင်တော့အစိုးရလေကြောင်းပြန်တမ်းမှုဆိုင်ရာစီမံခန့်ခွဲမှုဌာနကမောင်းသူမဲ့ drone ရင်တွေနဲ့ပစ္စည်းပို့တာကိုစမ်းသပ်ခွင့်ရထားပြီလို့အမေဆုံးကအတည်ပြုထားပါတယ်ရှင
်နောက်တင်ပြထားတင်ဆက်ပေးကြတာဖြစ်ပါတယ်အခုတစ်ခါမှာတော့ internet ပေါ်ကအချက်လက်ခိုးယူမှုပြဿနာဖြေရှင်းနိုင်ရေးကိုတင်ဆက်ပေးကြပါတယ် internet online ပေါ်ကအချက်လက်တွေကအနေရရှိနေတာပါကွန်ပျူတာတွေကိုခိုးဖောက်ခုံးဝင်ထိုးဖောက်နေသူတွေကပိုးပြီးတော့လက်စွမ်းထက်လာတာကြောင့်ကမ္ဘာတစ်လောကကုမ္ပဏီတွေကလေ့ကျင့်တင်ကြားပေးထားတဲ့ကျွမ်းကျင်လုပ်သားတွေ အလုံးလုံးမရှိဘူးပြဿနာကြုံနေရပါတယ်ဒီပြဿနာကိုဖြေရှင်းနိုင်ဖို့အတွက်အမေရိကန်ဆိုရအနေနဲ့ကွန်ပျူတာနဲ့အင်တာနက်ဆိုင်ဘာလုံခြုံရေးကျွမ်းကျင်လုပ်သားတွေဝေးထုတ်ပေးဖို့တိုးမြင့်ပြီးတော့လည်းလှုပ်ဆောင်နေပါတယ်ဖြူသတင်းတော့ဆာဟာမာကြီးပေးပွဲသတင်းလွှာကိုတော့ကိုဝင်းမင်းကပြပြပေးပါလိမ့်မယ
်ဟုတ်ကဲ့ပါဖွံ့ဖြိုးပြီးနိုင်ငံတွေရာစစ်ပွဲတွေဟာစစ်မြေပြင်မှာတင်ဖြစ်တာမဟုတ်တော့ပါဘူးလက်ရှိမှာဒီနိုင်ငံကြီးတွေအနေနဲ့သူတို့ပြိုင်ဘက်နိုင်ငံတွေစီကနေအဖိုးတန်တဲ့သတင်းတွေကိုခိုးယူဖို့အင်တာနက်ဆိုင်ဘာတိုက်ခိုက်မှုတွေလုပ်နေကြပါပြီ။အမေရိကန်ကဆိုင်ဘာလုံခြုံရေးဘာသာရပ်ကြောင်းသား Ben Brostoff က
Our adversaries know that they can't fight a war with us on the battlefield.
ကျွန်တော်တို့ကိုတိုက်ခိုက်နေတဲ့သူတွေကသိပါတယ်။သူတို့အနေနဲ့ကျွန်တော်တို့ကိုစစ်မြေပြင်မှာစစ်ပွဲကြီးတစ်ခုမတိုက်နိုင်ဘူးလေ။ဒါကြောင့်သူတို့ကတခြားအနည်းတွေနဲ့ကျွန်တော်တို့ကိုတိုက်ခိုက်လာကြတာပါ။အ
ခုလိုချိန်မှာ Cyber Security Ventures Magazine ရာ2021ခုနှစ်ရောက်ရင်လိုအပ်လာမဲ့ဆိုင်ဘာလုံခြုံရေးအလုပ်ကိုင်ပေါင်း 3.5 သန်းခန့်အတွက်ကျွမ်းကျင်လုပ်သားမရှိဘဲပြက်လက်သွားနိုင်တယ်လို့ဆိုခဲ့ပါတယ်။ဒီလိုအပ်တဲ့လုပ်ငန်းတာဝန်ကွက်လက်ကြီးကိုဖြည့်ဆည်းပေးဖို့ကစိန်ခေါ်မှုကြီးတစ်ခုပါ။အမေရိကန်နိုင်ငံအမျိုးသားသိပ္ပံဖောင်ဒေးရှင်းအဖွဲ့ကြီးက Victor P. Piotrowski က
Cyber security is a very challenging field. If you think about preparation
of Internet cyber လုံခြုံရေးကဏ္ဍမှာအခက်အခဲစိန်ခေါ်မှုတွေအများကြီးကိုရှိနေတာပါ။ဒီလုပ်ငန်းအတွက်တစုံတဦးကိုပြောထောင်မယ်ဆိုရင်ဒီလိုအနေနဲ့ဘာသာရပ်များစွာမှာနည်းပညာပိုင်းအတွေ့အကြုံရှိထားရမယ်။ဆက်စပ်ခြင်းမှာတော့ကွန်ပျူတာတွေကွန်ပျူတာနက်တဝက်ကွန်ရက်တွေမိုဘိုင်းလက်ကင်ဖုန်းကွန်ရက်တွေအင်တာနက်နဲ့ဆက်ဆက်နေတဲ့အရာတွေသိဖို့လိုပြီးနောက်ထပ်လိုအပ်တဲ့ဘာသာရပ်တွေလည်းနှစ်စင်တိုးများလာနေတာပါ။ဒါတွေအားလုံးကိုအမြဲအမိလိုက်နိုင်ဖို့ကတကယ့်ကိုမလွယ်ပါဘူး
။အခုလိုလိုအပ်တဲ့ဆိုင်ဘာလုံခြုံရေးဆိုင်ရာကြောကျင်မှုစကေးကွက်လက်ကိုဖြည့်ဆည်းပေးနိုင်ဖို့အမေရိကန်အစိုးရအနေနဲ့နိုင်ငံတစ်ဖွဲ့ကတက္ကသိုလ်တွေမှာ scholarship ပညာသင်ဆုတွေတိုးပေးနေပါတယ်။လက်ရှိဆိုင်ဘာလုံခြုံရေးကျောင်းသူဖြစ်တဲ့နတာလီလာဆန်ကလည်
း I had always had a love of computer science. I had taken computer science classes in undergrad.
ကျမအနေနဲ့ကွန်ပျူတာသိပ္ပံဘာသာရပ်ကိုအရင်ခုံမင်ပါတယ်။ကျမရိုးရိုးဘွဲအတွက်ကွန်ပျူတာသိပ္ပံယူခဲ့တာကြောင့်အခုလို့ခုံမင်လာခဲ့တာပါ။နောက်မဟာဝိဇ္ဇာ Master ဘွဲဆက်တက်ခြင်းတုန်းကလည်းအကျိုးသက်ရောက်မှုတကယ်ရှိနိုင်တာမျိုးကိုယူကျင်ခဲ့တာပါ
။ပညာသင်ဆုရထားတဲ့နတာလီလာဆန်ဟာ Washington DC မြို့တော်က Johns Hopkins တက္ကသိုလ်မှာတက်နေပါတယ်။လာဆန်ကတခြားအမျိုးသမီးကျောင်းသူတွေအနေနဲ့အမျိုးသားကြီးဆိုတဲ့ဒီလုပ်ငန်းနယ်ပယ်မှာပိုလိလာလုပ်ကိုင်ကြဖို့ဖိတ်ခေါ်လိုက်ပါတယ
် Because of how cybersecurity professionals are portrayed in the media so all movies and TV shows so people with
media ရုပ်ရှင်နဲ့ TV ရုပ်မြင်သံကြားလောကမှာတော့ cyber လုံခြုံရေးကျွမ်းကျင်လုပ်သားတွေကိုပြတဲ့အခါမှာအများအပြားခေါင်းစုပ်ဝတ်ထားပြီးတော့မြေအောက်ခန်းတွေမှာအမောင်ကန်းတွေထဲမှာလုပ်နေတဲ့အမျိုးသားတွေကိုကြီးပဲပြနေကြတာပါအဲ့ဒီတော့အမျိုးသမီးတွေအနေနဲ့ဒီအလုပ်ကိုစဉ်းစားမှမစဉ်းစားဝင်ဘူးပေါ့နော်ဘာလို့လဲဆိုတော့ main ကလေးငငယ်လေးကလေးကဒီအမျိုးသား cyber လုံခြုံရေးကျွမ်းကျင်လုပ်သားတွေကိုပဲမြင်ခဲ့ရတာကြောင့်လေဒါကြောင့်မိန်းကလေးတွေအနေနဲ့ဒီအလုပ်လုပ်ဖို့စိတ်ကူးလို့တော့မရဘူးပေါ့နော်ဒါကြောင့်အရေးကြီးတယ်လို့ထင်ပါတယ်အမျိုးသမီးတွေအနေနဲ့လည်းဒီလုပ်ငန်းမှာထွက်လုကြပြီးသူတို့လည်း cyber လုံခြုံရေးကျွမ်းကျင်လုပ်သားတွေဖြစ်နိုင်တယ်ဆိုတာပြဖို့လိုနေပါပြီအဲ့ဒီတော့တခြားအမျိုးသမီးတွေလည်းဒီမှာလာလေ့လာပြီးတော့လုပ်ကြပါကျမတို့ကဒီကဏ္ဍထဲမှာရောက်နေပါပြီ
တကယ်တော့ cyber လုံခြုံရေးပညာသင်ဆုရဖို့အမေရိကန်နိုင်ငံသားဖြစ်ဖို့ဒါမှမဟုတ်အမြဲတမ်းနေထိုင်ခွင့်ကပ်ပြားကင်ဆောင်ထားသူဖြစ်ဖို့လိုပါတယ်။အခုလိုပညာသင်ဆုနဲ့ဘွဲ့ရပြီးရင်တော့ပညာသင်ဆုရတဲ့ကာလပမာဏအတိုင်းအမေရိကန်ဆိုရအေဂျင်စီတွေမှာဝင်ရောက်လုပ်ကိုင်ပေးရမှာဖြစ်ပါတယ်ခင
်ဗျာ။ Government တက်ဆက်ပေးကြတာဖြစ်ပါတယ်။ခုတစ်ခါမှာတော့ဂျိုရုကိုတုံးပြီးတော့လူသားတွေရဲ့ကျန်းမာရေးဆိုင်ရာအချက်အလက်ကိုရယူတဲ့အကြောင်းကိုတင်ဆက်ပေးကြပါမယ်။နက္ခတ္တဗေဒပညာရှင်တွေဟာသူတို့နေသူတို့ဟန်နေနဲ့ကမ္ဘာပြင်ပကဂျိုရီနက္ခတ္တာရတွေကိုအကြောင်းကိုလေ့လာကြပါလေအခုဆိုရင်လည်းဂျူရီတွေကိုတုံးပြီးတော့ကမ္ဘာပြည်သားမကလူသားတွေရဲ့ကျန်းမာရေးဆိုင်ရာကိစ္စတွေကိုလည်းဂျူရီတွေကလည်းတစ်ဆင့်စောင့်ကြည့်နေနိုင်ပြီဖြစ်ပါတယ်ဗီဒီယိုသတင်းတော်ကမေအင်းတော်သတင်းတော်ကိုတော့မက်ခွန်ဂျူကပြပြပေးပါလိမ့်မယ်ရှင
်ကမ္ဘာဂျူပတ်လမ်းကြောင်းတွေကဂျူရီတွေဟာစိတ်ဝင်စားစရာအဆန်းတကျဲမြင်ကွင်းတွေကိုမြင်နိုင်စွမ်းရှိသလိုလူထဲမှာလူကိုသိစေနိုင်တဲ့အရာတွေပါဝင်နေတယ်ဆိုတာကိုပါမြင်နိုင်ပြောပြနိုင်တယ်လို့မော်လီဝဒနဲ့ဇလဗေဒဆိုင်ရာဥရောပဌာနက Benson Hanna Bench ကပြောပါတယ
် According to the World Health Organization adverse air quality is responsible of 7 million premature deaths
ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ထုတ်ပြန်ချက်အရတကမ္ဘာလုံးအတိုက်အခံနဲ့ဆိုရင်လေထုညဉ့်ဉန်းမှုကြောင့်သေနေမစေဘဲသေဆုံးသွားသူပေါင်း9သန်းရှိတယ်လို့သိရပါတယ်ဥရောပမှာဆိုရင်သေနေမစေဘဲသေဆုံးသူအရေအတွက်က၄သိန်းကနေ၅သိန်းအထိရှိတယ်လို့ဥရောပဘဝန်ကျင်ဆိုင်ရာဌာနကခန့်မှန်းထားတာကြောင့်ဒါဟာတကယ့်ပြဿနာပါ
လူငယ်တဲ့နှစ်20ကစပြီးလေရုညဉာဏ်မှုအဆင့်ဘလောက်တောင်ဆိုးနေတယ်လဲဆိုတာနဲ့ဒီလေရုညဉာဏ်မှုဖဲကလာတယ်လဲဆိုတာတွေသိရဖို့ယုံကြည်စိတ်ချရတဲ့အချက်လက်တွေစုဆောင်းနိုင်မဲ့ဂျိုရူတွေကိုဥရောပသမဂ္ဂကနေမပြတ်လွတ်တင်ခဲ့တယ်လို့ဥရောပဆိုင်ရာအာကာသအဖွဲ့ကကလော့စ်စီနာကအခုလိုပြောပါတယ်
Now, with the Copernicus mission, Sentinel-5 precursor, we have global coverage within one day and very good spatial resolution.
Copernicus Sentinel-5 precursor ဆက်ကူတုံးပြီးပြတ်သားမှု 7x3.5 km ရှိတဲ့တိတ်ကောင်းတဲ့ပုံရိပ်တွေကိုတစ်ကမ္ဘာလုံးအတွက်တရက်အတွင်းမှာပဲထုတ်ပေးနိုင်ပါပြီ။အာကာသအတွင်းတိုင်းဒါယာမှာ၃နဲ့ဒီဆက်တွေနဲ့လေရုအစီအသွေးကိုစောင့်ကြည့်ဖို့ပြင်
မိုးလေဝသခန့်မှန်းတစ်ချက်ပို့ကိုပါပထမဆုံးအသုံးပြုနိုင်တော့မှာပါ။ဂျိုရူတွေဟာကအိဇောပိုက်တွေကနေထွက်တဲ့အန်ဒီယာကြီးတဲ့နိုက်ထရိုဂျင်ဒိုင်အောက်ဆိုက်လို့ဓာတ်ငွေကစပြီးအချက်လက်မျိုးစုံကိုစုဆောင်ပေးနေပါတယ်။အမှုအမွားတွေနဲ့မှုတ်ဆေးတွေဘလောက်ပါဝင်နေဆိုတဲ့အဆင့်ကိုလည်းတိတိကျကျပြောပြပေးနိုင်ပါတယ်။နယ်သာလန်နိုင်ငံမိုးစလာဌာနက
Big step forward in what we can do.
အခုလိုအသေးစိတ်အချက်လက်တွေကိုသူတည်တနာပညာရှင်တွေသိခွင့်ရလာတဲ့အခါမှာဥပဒေပြုအမှတ်တွေအနေနဲ့လေရုညဉာဏ်မှုနဲ့ပတ်သက်လို့လေရုညဉာဏ်မှုဘယ်ကဖြစ်လာတယ်ဆိုတာနဲ့ဒီလေရုထဲမှာအန်ဒီယာဖြစ်စေတဲ့ညဉာဏ်မှုတွေကိုတာစီကာကွယ်ရေးဆိုင်ရာမူဝါဒတွေချမှတ်ကောင်းထည်ဖော်ဖို့လိုအပ်တဲ့အသေးစိတ်အချက်လက်တွေကိုလည်း
အတိအကျဖော်ထုတ်ပေးလာနိုင်မှာဖြစ်ပါတယ်ရှင်။မိုက်ခွန်မျိုးပြပြပေးခဲ့တာဖြစ်ပါတယ်။ကျမတို့ဗီဒီယိုမြန်မာပိုင်းစီစဉ်အေရှာဆက် 7ကနေထုတ်လွှင့်ပေးနေတဲ့နေ့စဉ်တီဗီသတင်းလွှာရုပ်ရှင်သံကြားစီစဉ်တွေကို
VOA မြန်မာပိုင်းရဲ့ရုပ်သံထုတ်လွှင့်ချက်တွေကိုတိုက်ရိုက်ထုတ်လွှင့်နေတဲ့တပြင်းညီ VOA ရဲ့အင်တာနက်ဆိုင်နာဖြစ်တဲ့ ပြီးတော့လမ်းပေါ်ထွက်ဆန္ဒပြခဲ့ကြပြီးဟောင်ကောင်အုပ်ချုပ်ရေးမှုကိုလည်းယာရုကနေနှုတ်ထွက်ပေးဖို့ကိုတောင်းဆိုခဲ့ကြပါတယ်။ဟောင်ကောင်မှာနေထိုင်တဲ့သူတွေကိုတရုတ်နိုင်ငံပြည်မှကြီးကိုပို့ပြီးတော့တရားစီရင်ွယ်ပြုလာနိုင်တဲ့ဥပဒေကြမ်းကိုအတည်ပြုလုံဆောင်ခဲ့ကြကြောင်းဟောင်ကောင်ဒေသခံတွေကအခုလိုဆန္ဒပြတောင်းဆိုခဲ့ကြတာဖြစ်ပါတယ်။ခင်ဗျာ
ဒီနေ့အတွက်စီစဉ်ထုတ်လွှင့်မှုကတော့မဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့စုပေအောင်ကျရဖြစ်ပါတယ်။ဒီမှာအီတန်စင်ပါရှင်။ဖီယိုအမေရိကန်တန်ညပိုင်းမြန်မာဘာသာစီစဉ်တွေကတော့ညာ9:25နာရီနဲ့9:25နာရီအားကျတဲ့တူခါနေတိုက်ရိုက်ဖန်ယူနာစီနေပါတယ်။နားစီနေတော့တာရှင်ပေါ့ကိုထူးပေးကျေးဇူးတင်ပါတယ်။ညပိုင်းစီစဉ်မှာပြန်ဆုံပါအောင်မယ်ရှင်။
This program has come to you from the Voice of America, Washington.
Thank you.